ခုထာမှာတော့တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေအကျင့်ငယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်တွေရဲ့အခြေအနေတွေကိုလည်းဒီရန်ကုန်ရုံးကနေမပြတ်စောင့်ကြည့်နေတဲ့ဗီဒီယိုမှာပိုင်းသတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင
်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းကကျေးရွာအုပ်စု၃စုကိုဂျက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောက်မှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမဲယုံတွေကိုမဖြတ်သိမ်းတဲ့မူလနေရာနဲ့၃မိုင်ကနေ၁၈မိုင်လောက်ထိအကွာအဝေးကိုပြောင်းရွှေ့ခဲ့ပါတယ်။ဒီလိုပြောင်းရွှေ့တဲ့နောက်ချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရွေးကောက်ပွဲကော်မရှင်ကိုမဲဆန္ဒရှင်တွေသွာလာရေးအစဉ်ပြေစီရေးအတွက်စီစဉ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီကိစ္စကိုအစဉ်ပြေအောင်ဘယ်လိုဆောင်ရွက်ခဲ့လဲဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မီကြီးရအုပ်စုဝင်းကြောင်းကြီးရအုပ်စုနောင်အဲ့ကြီးရအုပ်စုငကူအစတွေရရွှေ့ထားတာဝါလည်းကြီးရအုပ်စုတစု၄စုရှိပါတယ်အဲ့အတွက်ကိုကိုတိုင်းပဲကားတွေနဲ့ပို့နိုင်မပို့နိုင်ကျွန်တော်သွားစစ်ဆေးပါတယ်ရှင်းပြပါတယ်အခုချိန်ကြီးကိုကားအခောက်၄၀လောက်ကျွန်တော်တို့ရနေပါပြီအားလုံးကျွန်တော်တို့ဓာတ်တွေကိုကုန်စင်ရပဲစီစဉ်ပေးတာပါခင်ဗျကျွန်တော်တို့ကတော့ကုန်ကြတဲ့ရှိကို၄၀ကိုအဲ့ဒါတွေကျွန်တော်တို့ကတော့ပြေးချိန်ပါပါကျွန်တော်အခုတတင်းရသလောက်တော့ကျွန်တော်ကျောင်းကနေထိုင်ပြီးတော့တတင်းယူနေသလောက်တော့ပုဂ္ဂိုလ်တိုင်းရောမျက်မြင်တွေ့သလောက်တော့ကြီးမားတဲ့ကြံစည်မရှိပါဘူးပြည်သူတွေအေးအေးချမ်းချမ်းနဲ့နေသေးနေကြပါလေ
ကျေးဇူးမျိုးနဲ့အတွင်းကအချိန်မီကိုတော့ကျေးဇူးမျိုးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောရွှေကအခုလိုပြောပါတယ
်ပယ်နိုင်အတိကတော့ကမြို့နယ်လုံးအနေနဲ့ဆက်ရှိရခိုင်နှုန်းကျော်လောက်ပဲလာသေးပါသေးတယ်အဲ့နောက်ပိုင်းတော့မရသေးဘူးအခုကြိမ်ကြီးတော့နေတယ်လို့ပဲဆိုရမှာပေါ့အခက်အခဲကတော့အဲ့အဆက်တွယ်တစ်ခုပဲခင်ကျွန်တော်တို့ပြီးတော့အုတ်တူတိုင်းမေးုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်သူတို့မေးုံကိုဖုံးဆက်လို့မရအောင်ဖုံးခေါ်လို့မရအောင်
မိုင်းရှုနဲ့ကြည်ဒီမျိုးတွေကမယုံတချို့ဟာရှမ်းပြည်တံတော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်ရဲ့နီးကပ်တာကြောင့်လူကြိုရေးအခြေအနေပေါ်စိုးရိမ်တာတွေရှိခဲ့ပေမဲ့အခြေအနေဟာအေးအေးချမ်းချမ်းပဲရှိကြောင်းပြောပါတယ်စခိုင်ပြည်နယ်အတွင်းကအကျဉ်းငယ်ရှင်ပြန်ရမယ်အမ်းမျိုးနယ်ကမဲဆန္ဒနဲ့အခြေအနေကိုတော့အမ်းမျိုးနယ်ရွေးကောက်ပွဲကော်မရှင်တွင်းမှဦးခိုင်မျိုးလင်းကအခုလိုပြောပါတယ
်လူတွေကဟိုပုံမှန်တော့ပါပဲအခုဆိုရင်ထွက်ကျေကျော်လောက်ပြီးနေပြီလို့တည်းသိရပါတယ်ဟိုမဲယုံမှာတိတ်တိတ်ထိုးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်တချို့ကလည်းဟိုမနစ်တုံးကဆိုရင်နည်းနည်းမိုးလင်းတာနဲ့အများကြီးတိတ်တိတ်တိုးပြီးတော့လူတွေအများကြီးစောင့်ရတာရှိတယ်သူတို့ကအခုကျတော့အခြေအနေလေးတွေကိုစောင့်ကြည့်တယ်လူပိုင်းရင်ပါသလိုဝင်တယ်အဲ့လိုပုံစံမျိုးဖြစ်လို့ဟိုပြီးတော့တော်တော်ပြည့်တဲ့မို့လို့ကျွန်တော်အမ်းမှာပြည့်တဲ့မို့လို့ဉာဏ်နဲ့လေအဲလိုတချင်းချင်းတချင်းချင်းတချင်းချင်းလာကြတဲ့ကြောင့်ပဲအဲလိုပါဟုတ်ကဲ့အေးအေးရှိရှိပါခင်ဗျာဟုတ်ကဲ့ပ
ါဒီကနေ့ဂျာပြရွေးကောက်ပွဲကိုကရချင်းရခိုင်ရှမ်းမွန်စားတဲ့ပြည်နယ်တွေနဲ့သကိုင်းပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအများအပြားအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပါတယ်ရှမ်းပြည်နယ်မိုင်းရှုမြို့နယ်မဲယုံအမှတ်၄မှာတော့မဲဆန္ဒပေးရာနေရာချထားမှုနဲ့ပတ်သက်ပြီးစောရကတက်တာတွေရှိခဲ့တယ်လို့ပဲခူးတိုင်းဒေသကြီးကြောက်တကန်းမြို့နယ်မှာလည်းနှစ်ခါပြန်မဲပေးတာလို့ပြဿနာတချို့ရှိခဲ့ကြောင်းနဲ့သကိုင်းတိုင်းမုံရွာမြို့မှာတော့မဲပေးသူရေအတွက်ဟာမဲပေးခွင့်ရှိသူရဲ့တဝက်ကျော်တော့တာရှိကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကပြောကြပါတယ
်။တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့ကုမိုးစကပြောပြပေးသွားတာပါ။